ကျွန်တော်ပူရီပီနယ်ကလက်ရတက်ဖို့လို့အမိရတယ်နေသားသောတက်ဖွဲ့ဝင်တွေဟာဖုန်တီကျေးဝါနီတတော်အတွင်းမှာလူမောင်ကိုပွဲစားတွေလာခေါ်မအောင်စောင့်နေကြတယ်မြန်မာနိုင်ငံသား58ခုနှစ်ဦးနဲ့လူမောင်ကိုပွဲစားလေးဦးကိုဖမ်းမိခဲ့ကြောင်းအေအစီလို့တမကူညီဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကအခုလိုပြောပြပါဗျာကျွန်တော်ဖမ်းဆီးခံတိတယ်မြန်မာနိုင်ငံသားအားလုံး58ခုနှစ်ဦးပါ58ခုနှစ်ဦးဒ ခန်းစည်းနိုင်ခဲ့တာပါအဲကျွန်တော်တို့ဒီဖန်ဆီးရမိတဲ့နေရာကတော့ကျွန်တော်တို့စိုင်းယုနယ်ကြားဒေသပေါ့နော်စိုင်းယုနယ်ကြားဒေသမှာဖြစ်ပါတယ်အဲကျွန်တော်တို့ဒီအဲစိုင်းယုနယ်ကြီးဒီပွန်တီဆိုတဲ့ကျွန်တော်ထိုင်းစီထိုင်းရွာနီးကဒီဟိုတောအုပ်ထဲမှာပေါ့တတော်ထဲမှာပေါ့တတော်ထဲမှာဒီပွဲသားတွေကကားနဲ့ကားခေါ်မှာကိုစောင့်နေတဲ့အချိန်မှာကျွန်တော်တို့ဟိုထိုင်းအာနာပိုင်းကဖန်ဆီးဖန်ဆီးလိုက်နိုင်တာအဒီတခါတော့ကျွန်တော်တို့ခုနပြောသလိုထူးထူးခြားခြားကျွန်တော်တို့လူမဟုတ်ကူးသူတွေပါကျွန်တော်တို့စုလိုက်ပြန်လိုက်ဖမ်းမိတာနဲ့နောက်ဆက်တွဲတွေပါဂွန်ဆက်တွေလိုက်ပြီးတော့ဖမ်းဆီးမှာဖြစ်တဲ့အတွက်ဒီလို့ဒီလူမဟုတ်ကူးသူတွေလူကယ်ဒီတမားတွေကိုပေါ့နော်ကျွန်တော်တို့ဒီထိုင်းနိုင်ငံနဲ့ဟိုတရားမဝင်လမ်းကနေပို့ဆောင်ပေးတဲ့သူတွေကိုငွေချိုပေးထားတဲ့လူတွေလာဖို့ချိန်ထားတဲ့လူတွေကတော့အကုန်လုံးတရားပေါ့ငွေကြီးတွေစုံစုံပြီးတော့ဒုက္ခရောက်တော့မှာဖြစ်ပါတယ်
မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုနဲ့စီးပွားရေးရလုတ်ကင်စားတော့ဖို့ကလည်းအဆင်မပြေတာကြောင့်နေ့စဉ်ရာဂနန်းလောက်ဟာအင်းနီနာချင်းထိုင်းနိုင်ငံတဲကိုခိုးဝင်လာနေကြပါတယ်ဒီအတွက်ဖမ်းဆီးခံရတာတွေကိုဗစ်အရေးပေါ်ဥပဒေနဲ့အရေးယူခံရတာတွေရှိနေတဲ့အတွက်တရားမဝင်နီးလမ်းနေနဲ့မလာသင့်ဘူးလို့လည်းကိုရဲမင်းကပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့အခုလိုမျိုးဒီနားတဲ့သူတွေကိုလည်းကျွန်တော်တို့အပြစ်မတင်ရပါဘူးကျွန်တော်တို့ကိုချင်းစားပါတယ်ဘာလို့လဲဆိုတော့မြန်မာနိုင်ငံထဲမှာလည်းကျွန်တော်တို့ဆက်အနာတိမ်ပြီးနောက်ပိုင်းနိုင်ငံကြီးအချက်သေးတွေနဲ့အတူကျွန်တော်တို့ပြည်သူပြည်သားတွေကဒုက္ခဆင်းရဲတွေကြောင့်လုတ်ကင်နေမရှိကျွန်တော်တို့ဒီစားရမရှိတော့တဲ့အနေထားအကြောင်းဖြစ်လာပြီးတော့ကျွန်တော်တို့ဒီနီးစပ်ရထိုင်းနိုင်ငံကိုကျွန်တော်တို့ဖမ်းဆီးမှုတွေကိုတည်ရသားနဲ့ကိုစွန့်လာပြီးတော့လာနေရတာပေါ့နော်ကျွန်တော်တို့နောက်ဆုံးကျွန်တော်တို့ပွားတယ်စွန့်အသက်တွေစွန့်ပြီးတော့လာနေကြတာကိုနားလည်တယ်တုပ်ပေမဲ့လာဒီတိုင်းလဲကျွန်တော်တို့ဖမ်းဆီးမှုတွေကတတ်တိုက်ရှိနေတယ်တကယ်လည်းဖမ်းခံနေရတယ်ဆိုတော့ကျွန်တော်တို့ဒီတရားမဝင်လမ်းတွေလာတဲ့သူတွေအနေနဲ့မလာပါနဲ့လို့ကျွန်တော်တို့အနေနဲ့တော့မိသားရက်ခံကြပါလိမ့်မယ်ဟုတ်ကဲ့
ဖမ်းမိသူတွေဟာနေအိမ်တွေကနေစွန့်ခွာလာကြပြီးအလုတ်ကန်ရဖို့အတွက်လူပွဲစားတွေကိုတဦးကိုဘတ်ငွေ14,000လောက်ကနေဘတ်ငွေ2,000ခွဲလောက်ထိပေးပြီးဝင်လာကြတဲ့တနင်္လာရီတိုင်းဒဝယ်မြို့နဲ့ပဲခူးတိုင်းကဒေသခံတွေဖြစ်ကြတယ်လို့ဆိုပါတယ်ဒီလပိုင်းအတွင်းနေဆက်တွေကနေခိုးဝင်လာသူ4,000တဲ့မနည်းကိုထိုင်းရနာပိုင်းတွေကဖမ်းဆီးခဲ့ပါတယ်ကိုဗစ်ရေးပေါ်ကာလမှာတရားမဝင်ခိုးဝင်လာသူတွေတစ်နှစ်အတွင်း4,000ကျော်ရှိပြီး3,000ခွဲကျော်ကတော့နေဆက်တွေကနေခိုးဝင်လာရင်ဖမ်းမိတာလို့လဲထိုင်းနိုင်ငံကိုဗစ်ကပ်ရောဂါထိန်းချုပ်ရေးအဖွဲ့ကလည်းထုတ်ပြန်ထားပါတယ်ရှင်